မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်ပြီးတော့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာကြောင့်နိုင်ငံတကာရဲ့စိုးရိမ်မှုတွေမြင့်တက်လာချိန်မှာဩစတြေးလျလွှတ်တော်မှလည်းမြန်မာအရေးနဲ့ပတ်သက်လို့ကြားနာပွဲတရက်ကျင်းပခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့နိုင်ငံသားရေးကာကွယ်ရေးနဲ့ကုံသွယ်ရေးပူရဲအမြဲတမ်းကော်မတီကဦးစီးပြီးတော့ဧပြီလ13ရက်နေ့မှာကျင်းပခဲ့တာဖြစ်ပါတယ်။ဒီကြားနာပွဲကိုတော့ဩစတြေးလျရောက်မြန်မာလူမျိုးပေါင်းစုံပါဝင်တဲ့ကိုယ်စားလှယ်တွေတက်ရောက်ပြီးတော့မြန်မာလက်ရှိအခြေအနေကိုတင်ပြခဲ့တာပါ။ဒီကနေ့ကျင်းပတဲ့လွှတ်တော်ဂျာနာပွဲကိုကိုရိုင်းတက်ရောက်ဆွေးနွေးခဲ့သူတွေကိုကျွန်မနှောင်လောက်ကပဲမေးမြန်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးချယ်ထားတဲ့အယက်သားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာကိုလက်မခံတဲ့ဆန္ဒပြပြည်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းတပ်ဖြတ်နေတာကြောင့်နိုင်ငံတကာရဲ့စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒီအချိန်မှာပဲဩစတြေးလျနိုင်ငံမြို့တော်ကင်ဘရာကလွှတ်တော်မှာမြန်မာအရေးကိုဧပြီလ13ရက်နေ့ဒီကနေ့မှာဆွေးနွေးခဲ့ကြတာပါ။ဩစတြေးလျရောက်မြန်မာနိုင်ငံကအတိုင်းရင်းသားတွေနိုင်ငံရဲ့အတိုင်းဝိုင်းကလူတွေနဲ့တက်ကြွလှုပ်ရှားသူတွေလည်းကြားနာပွဲကိုတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့မြန်မာအရေးလွှတ်တော်ကြားနာပွဲမှာကိုရိုင်းတက်ရောက်ထွက်ဆိုခဲ့တဲ့88မျိုးဆက်ကိုနိုင်ကအခုလိုရှင်းပြပါတယ
်။အဓိကတော့သူတို့အနေနဲ့မြန်မာ community အားလုံးဒီဩစတြေးလျမှာရှိတဲ့မြန်မာ community အားလုံးကိုဟိုဖိတ်ခေါ်ပြီးတော့ဒီဩစတြေးလျနိုင်ငံအနေနဲ့အစိုးရအနေနဲ့ဘယ်လိုလှုပ်ဆောင်ပေးလို့ရမလဲဆိုတဲ့ဥစ္စာတွေကိုသူတို့ကအဓိကလေ့ထားပြီးတော့မေးပါတယ်ခင်ဗျ။ဒီ Parliament hearing က usually သူတို့ကဒီလို public hearing ဆိုလို့ရှိရင်တခြားနိုင်ငံတွေရဲ့အရေးအကြောင်းအရာတွေပါသူတို့ကဟိုထည့်ပြီးတော့လုပ်ပါတယ်။ဒါပေမဲ့ဒီနေ့မှာလှုပ်လိုက်တဲ့ဥစ္စာကတော့အင်မတန်ထူးခြားပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအရေးတစ်ခုတည်းကိုပဲသူတို့ကပဲပေါင်းစုံကတိုင်းရင်းသား community တွေကစအကုန်လုံးကိုပြီးတော့ NGO the organization human rights organization အကုန်လုံးကိုပါဖိတ်ခေါ်ပြီးတော့မြန်မာအကြောင်းတစ်ခုတည်းကိုပဲသူကဆွေးနွေးတာဖြစ်ပါတယ်ခင်ဗျာ
။ကြားနာပွဲကိုတက်ရောက်လာသူတွေထက်ကမြန်မာနိုင်ငံတွင်းကအချင်းကချင်ရှမ်းတိုင်းရင်းသားပေါင်းစုံပါဝင်တယ်လို့ youth organization လို့ငယ်အဖွဲ့အစည်းတွေ88မျိုးဆက်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကအမဟောင်းတွေပါပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်။တိုင်းနာပေါင်းစုံပါဝင်တဲ့ကိုယ်စားလှယ်တွေကတော့အပြည်ပြည်ဆိုင်ရာလွှတ်ငြိမ်းချမ်းသာခွင့်အဖွဲ့ AI အနေနဲ့ကြားနာပွဲကိုတက်ရောက်ပြီးမြန်မာအတိုင်းဝိုင်းကိုစားတင်ပြဆွေးနွေးခဲ့တာဖြစ်တယ်လို့ကိုနိုင်ကပြောပါတယ်
။အဓိကအကြောင်းအရအားလုံးကျွန်တော်တို့ဒီတိုင်းနာတွေပါအတူတူပေါ့နော်။အားလုံးပါဝင်ဆွေးနွေးတဲ့အဓိကအချက်တွေကတော့ကျွန်တော်တို့ဒီ CRPH ကိုအတိအမှတ်ပြုဖို့ပြီးတော့ဒီစစ်အစိုးရစစ်ကောင်စီရဲ့အဲ့လာဒီလှုပ်ဆောင်နေမှုတွေကိုဟလာ condemn လုပ်ဖို့ပြီးတော့ဒီဟိုဒီ civil civilian the humans the civil service aid တွေကိုဟာထောက်ပံ့ပေးဖို့ဟလာ civil ဆောင်ရှောင်းလူတွေကိုထောက်ပံ့ပေးဖို့အဲ့ဒါတွေကိုအဓိကထားလေ့ထားပြီးတော့ပြောပါတယ်အဲ့ဒီမှာကျွန်တော်တို့ဘာလို့သွားပြီးတော့ဟိုသတိထားမိလဲဆိုတော့ဒီ Australian ဆိုရကဒီ CRPH ကိုတော်တော်လေးကိုစိတ်ဝင်စားနဲ့မိကုန်းနေမိပါတယ်ခင်ဗျသူတို့ဘယ်လိုဆက်သွယ်ပြီးတော့လုပ်ပြီးလို့ရမလဲဘယ်လိုဆက်သွယ်လို့စကားပြောလို့ရမလဲအဲပြီးတော့ဒီအခု UM မှာရှိနေတဲ့အမြဲတမ်းကိုယ်စားလှယ်ဒီနဲ့သူတို့ဆက်သွယ်ပြီးတော့စကားပြောလို့ရမလားပြီးတော့ပြည်တွင်းမှာရှိနေတဲ့ CRPH ကမင်ဘာတွေနဲ့ပြောမယ်ဆိုလို့ရှိရင်ဘယ်လိုလမ်းကြောင်းမျိုးကနေပြီးတော့သူတို့ဆက်သွယ်ပြီးတော့ပြောလို့ရမလဲအလားအဲ့လိုမျိုးဥစ္စာတွေကိုကျွန်တော်တို့မေးပါတယ်ခင်ဗျာ
မြန်မာအပေါ်ဩစာညောင်းတဲ့တရုတ်နိုင်ငံရဲ့အကြီးကကုံသွယ်ရေးမဟာမိတ်ဖြစ်တဲ့ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ဆောင်ရွက်မှုနှောင့်နှေးနေတဲ့အတွေ့လွှတ်တော်အမတ်တွေနဲ့နိုင်ငံရေးအတိုင်းအဝန်ကြားစိတ်အနှောက်အယှက်ဖြစ်နေပုံရတယ်လို့လည်းသုံးသပ်မှုတွေရှိပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် Global Movement for Myanmar Democracy GM for Myanmar အဖွဲ့ကိုယ်စားလှယ်အဖြစ်ဒီကနေ့ကြားနာပွဲကိုတက်ရောက်ခဲ့တဲ့မတ်ထက်ရမုံအောင်ကလည်းသူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ညီမတို့ဘက်ကပြောခဲ့ရတယ်အားရပါတယ်။ဒီကတော့ထောက်ပြနိုင်ခဲ့တာကဩစတြေးလျကတခြားနိုင်ငံနဲ့ဆိုင်ရင်သူ့ရဲ့နောက်ကျနေတာပေါ့နော်။သူကထီထီရရအရေးယူမှုတွေဘာမှမလုပ်သေးတဲ့အတွက်ကြောင့်မလို့သူတို့ဘလို့ထီရောက်ရေးယူမှုတွေတော့လုပ်တင်ပါတယ်နောက်ကျနေပါတယ်ဆိုတာကိုထောက်ပြနိုင်ခဲ့လို့အားရကျင်းတဲ့မှုအတိုင်းအတာတစ်ခုထီတော့ရှိပါတယ်။ဒါပေမဲ့ဒါကလည်းဟိုပထမခြေလှယ်တွေရတခုလိုပဲညီမတို့မြင်ပါတယ်ချက်ပြီးလဲဒီအော်စီကိုင်းမိုင်းနည်းနည်းလည်းထက်တိုးပန်းစူးစမ်းပြီးလွတ်ဆောင်သွားဖို့တွေလည်းရှိပါတယ်
မြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့လူသားစုအပေါ်ကျူးလွန်မှုမြောက်တဲ့ရာဇဝတ်မှုနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ကင်တွယ်မယ်ဆိုရင်မြန်မာကိုတရုတ်နိုင်ငံလက်ထက်ဝက်ကွက်အားလိုက်သလိုဖြစ်သွားနိုင်တာကြောင့်တတိနဲ့ချင်းကန်နေတာဖြစ်တယ်လို့လည်းရှုမြင်နာရရှိပါတယ် နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကလည်းမြန်မာနိုင်ငံမှာပပောက်နေတဲ့စစ်တပ်ရဲ့အကြမ်းဖက်တပ်ဖြတ်မှုတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့မကြသေးခင်ရက်ပိုင်းကပဲကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။